ထိုင်းနိုင်ငံရဲ့စီးပင်းခံဘီယင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့စစ်တပ်ကြောင်းသားတွေအနေနဲ့မတိမငြိမ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့ထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းအိုချာကအင်္ဂါနေ့ကပြောလိုက်ပါတယ်စစ်တပ်သူတွေရဲ့တောင်းဆိုချက်တွေကိုပါလီမန်ကစဉ်းစားပြေးမှဖြစ်ပြီးရုံးရင်းဆန်ခတ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့နဲ့ပြဿနာတွေကိုပူးပေါင်းရှင်းရှင်းကြဖို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်2019ခုနှစ်တုန်းကစစ်တပ်ဦးဆောင်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံအဝတ်တွေကိုပြင်ဆင်ရေးဆွေးနွေးနိုင်ဖို့ကော်မတီတရဖွဲ့စည်းထားကြောင်းလည်းပရယုတ်ကပြောပါတယ်ထိုင်းစစ်တပ်ကခံရတဲ့ကိုယ်စားလှယ်တွေပါဝင်တဲ့ထိုင်းတပ်လွတ်တော်ကိုဖန်တီးပြီးပရယုတ်ကဝန်ကြီးချုပ်ရာဒူတီမြဲရေးလှုပ်ဆောင်ခဲ့တယ်လို့လည်းစာနာပြသူတွေကဆွဆွဲထားပါတယ်။ဝန်ကြီးချုပ်ကိုရွေးချယ်ရမှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့အခမ်းအနားပိုပြီးပါဝင်စေလိုတဲ့အချက်လဲစာနာပြသူတွေရဲ့တောင်းဆိုချက်တွေပါဝင်နေတာပါ။ဇူလိုင်လတဲ့ထိုင်းတရားရုံးတရုံးကအတိုက်ခံပါတီဖြစ်တဲ့အနာဂတ်ရှေ့သို့ Future Forward Party ကိုတရားမဝင်ပါတီအဖြစ်ပိတ်ပင်လိုက်တဲ့ကစာနာပြပွဲတွေစတင်ဖြစ်ပွားခဲ့တာပါ။အဲဒီနောက်စာနာပြပွဲတွေထိုင်းနိုင်ငံအနှံ့ပြန့်နှံ့သွားသလိုပြုပြင်ပြောင်းလဲရေးဆိုင်ရာတောင်းဆိုမှုတွေလည်းပိုပြီးကျပြန့်လာခဲ့ပါတယ်ခင်ဗျာ။